ကယားပြည်နယ်အတွင်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထုထားတာနဲ့ပတ်သက်ပြီးတော့ဝိုင်းပြီးတော့ဆန္ဒပြကြလို့ပြည်နယ်အေးချမ်းမှုကိုထိခိုက်စေရင်စစ်တပ်နဲ့အရေးယူကင်တွယ်သွားမယ်လို့ကယားပြည်နယ်ဝန်ကြီးချုပ်ကပြောကြားလိုက်တဲ့အတွက်ပြင်းပြင်းထန်ထန်ဝေဖန်ခံနေရပါတယ်။ဗိုလ်ချုပ်ကျေးရုပ်ထားရှိမှုနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ကရင်နီလူငယ်အဖွဲ့အစည်းတွေမကြသေးမီရပ်ပိုင်းကတွေ့ဆုံညှိနှိုင်းပွဲမှာအခုလိုပြောသွားတာဖြစ်ပါတယ်။ VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ကယားပြည်နယ်တွင်ဗိုလ်ချုပ်ကျေးရုပ်သရှိရေးကာကွယ်လှုပ်ရှားမှုတွေကပြည်နယ်အေးချမ်းမှုကိုထိခိုက်မယ်ဆိုရင်စစ်တပ်ကိုအမိတ်ပေးကင်တွယ်ခိုင်းမယ်လို့ကယားပြည်နယ်ဝန်ကြီးချုပ်အဖောင်ချူကနေပြောဆိုခဲ့ပါတယ
်။ဗိုလ်ချုပ်ကျေးရုပ်သမ်းတပိုင်းဆိုင်မှုတွေကဒါကြောင့်လို့ဒီလိုမျိုးဖြစ်နေတာကျွန်တော်တို့အီယံပေါင်းဆောင်ရွက်နေတာဒီလိုမျိုးသူတောင်းတမှုတွေအငြိမ်းချမ်းမှုတွေဖြစ်လာတာကျွန်တော်ကိုယ်ရဲ့အားလည်းဆက်လို့တောင်းပေးမှာဖြစ်တာ။ဖိတ်ရမှာသူ့ရဲ့ဖွဲ့စည်းပုံစံမှုတွေကသူ့မှာတောင်းပေးရတယ်ရှိဒီချင်းချင်းပဲဒီချင်းပဲအဲ့တော့ကျောင်းရဲ့ဓာတ်ရင်းမှဖြစ်လာတဲ့ကျွန်တော်ရဲ့တက်ဖက်နေတာကအနည်းလေးပဲအဲ့တော့တက်ကိုလုံးလို့တင်ဥပသိမ်းခိုင်းလို့ကျွန်တော်တို့အမိတ်ပြရအဲတောင်းပေးရမယ်ဒါကျွန်တော်ရဲ့လက်ဆံနဲ့တောင်းဝင်ဖြစ်တယ်ငါသာပြောချင်းဖြစ်တယ်
ပြီးခဲ့တဲ့တနင်္လာနေ့မှာကြားပြင်းနဲ့ဆူရဖွဲ့နဲ့ကြားပြင်းနဲ့အတွင်းလက်နက်ကန်ဖွဲ့တွေဖြစ်တဲ့ဂရင်းနီမျိုးသားသုတ်သက်ရေးပါတီ KMPP ဂရင်းနီပြည်လူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦး KMPLF ကလလာတာကြားပြင်းတဲ့ပါတီ KNLB ကြင်နီမျိုးသားငင်းချမ်းရေးနဲ့ဖွံ့ဖြိုးရေးပါတီ KMPDB ကြင်နီမျိုးသားစည်းလုံးညီညွတ်ရေးဖွဲ့ KNSO ကျေဖြူစတဲ့အဖွဲ့ခေါင်းဆောင်တွေနဲ့ကြင်နီလူငယ်ဖွဲ့တို့နဲ့တွေ့ဆုံမှုတွင်ဝန်ကြီးချုပ်ကနေပြောဆိုခဲ့တာပါကြားပြင်းနဲ့လွိုင်ကုံမြို့မှာဗိုလ်ချုပ်အောင်ဆန်းမြင်းစည်းကျေးရုပ်သားရှိမှုနဲ့ပတ်သက်ပြီးတန့်ကွက်မှုတွေရှိနေတာကြောင့်ပြည်내ဆိုရဖွဲ့ကနေကရင်နီလူငယ်စုကုစလဲတွေကိုမနေ့ကဆိုရဖွဲ့ရုံးမှာခေါ်ယူတွေ့ဆုံခဲ့ရမှာညှိနှိုင်းမှုအစီအမပြေခဲ့ဘူးလို့ကရင်လူငယ်စုရဲ့ပြောရေးဆိုခွင့်ရှိသူခွန်ဘာနာဘုတ်ကပြောပါတယ
်မနေ့ညကဝန်ကြီးချုပ်နဲ့တွေ့ရချင်းဒီမှာလူငယ်တွေကိုဆောင်အားကျန်ဆက်ပြီးမယ်အမှုတွေဆရာဆက်ဆွဲတာတွေမလုပ်ဘူးဆိုတာကိုပြောတယ်ဒါပေမဲ့အဲ့ဒါလူလည်းဘာမှမဖြစ်လာပဲကျွန်တော်တို့ရဲ့လေးလူကလည်းဆောင်ရွက်မှာပဲရှိနေတယ်အမိတရားစွဲဆိုမှုတွေကလည်းဆက်ရှိနေတယ်ဆိုတော့ဒီနေ့မှာကျွန်တော်ကတော့ဒီနေ့ဆိုရနဲ့ဒီပေါင်းဆောင်ရွက်ဖို့တွေ့ဆရတော့ဖြစ်နိုင်တော့ဘူးဆိုတော့ကျွန်တော်တို့တဘောထားတော့တင်ပြလို့မှကျွန်တော်တို့ပြန်လာလိုက်တယ်ဗျာကျွန်တော်တို့တွေ့တဲ့ပုံစံအပြန်လာညီနိုင်တဲ့ပုံစံမဟုတ်ဘဲနဲ့အစိုးရကတစ်ဖက်ကဆုံဖြတ်တဲ့ပုံစံမျိုးရများတယ်ပေါ့
လွယ်ကူမျိုးပန်းချံမှာဗိုလ်ချုပ်ကျေးရုပ်စိုက်ထူရေးအတွက်ကရင်နီလူငယ်တွေနဲ့ပြည်내ဆိုရဖွဲ့တို့တွေ့ဆုံဆွေးနွေးမှုကဒီကနေ့ထိ၄ကြိမ်မြောက်ရှိပေမဲ့လည်းအဆင်မပြေသေးပါဘူး။ကရင်နီလူငယ်ဖွဲ့တွေအနေနဲ့ကြားပြည်내တွင်ဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူမှုအစီအစဉ်နဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်ကန့်ကွက်ကြသလိုလက်ရှိမှာဒေသခံတွေရဲ့တဘောထားကိုစစ်တမ်းကောက်ယူနေစေလို့သူကပြောပါတယ်။ကရင်နီမျိုးသားသုတ်သက်ရေးပါတီ KMPP ဆက်ဆံရေးယုံတာဝန်ခံခူးကြီးရယ်ကတော့ဝန်ကြီးချုပ်တယောက်အနေနဲ့ပြဿနာကိုညှိနှိုင်းဖြေရှာရမှာဖြစ်ပြီးဒီလိုစကားတွေမပြောသေးဘူးလို့ဆိုပါတယ
်။ဒီနေ့ချုပ်ကပေါ့။အဲ့နေ့တော့သူပြောတာတစ်ချက်တော့ရှိတယ်ဟုတ်လား။ဒီနေ့ HIV ကိုထိခိုက်လာမယ်ဒီနေ့ HIV ကိုထက်လာမျိုးဆိုသူပြောတာစစ်သားကမပေးလို့ရတော့ပေါ့။နောက်တစ်ချက်ကကျတော့သူကစစ်သားကိုမျိုးချလို့ရတယ်ဆိုရင်လို့ပြောတော့လေ။မဆိုရင်ဘယ်လိုလဲသူပြောသေးပါဦး။ဒီမှာကိစ္စကလုံးမဲ့ဆိုရင်သူအားလုံးပူပူလေးလေးသူချပြအဘရမသူရဲ့ဒါကဘုတ်ခါယူပြီးမှလုတ်တိမလုတ်တိရတူအကြီးချပ်ပြပေးဖို့လိုတယ်ကျွန်တော်တော့လိုမျိုးလေ
ကြားပြင်းနဲ့တွင်ဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူသွားမဲ့ပုံမှာဒီနေ့ဖွဲ့စည်းတွေကနေဇူလိုင်လ3ရက်နေ့ကကန့်ကွက်ဆန္ဒဖော်ထုတ်မှုဖြစ်ပွားခဲ့သလိုကျေးရုပ်စိုက်ထူမှုကိုကန့်ကွက်တဲ့လူငယ်ဖွဲ့တွေထဲကခွန်ဒေါ်မတ်ဒီတီဖီလစ်ဆိုအောင်နဲ့ခွန်မျိုးလန်ဝင်းတို့၄ယောက်ကိုနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်905ခန်းနဲ့တရားစွဲဆိုခံထားရပြီးချုပ်နှံခံထားရပါတယ်ကံကွက်စန္ဒပြမှုအပေါ်ဝန်ကြီးချုပ်ကနေတိုင်ရာတုံးပြီးကင်တွယ်မဲ့ကိစ္စပြောဆိုမှုပေါ်မှာဝေဖန်တန်တွေမြင့်လာပေမဲ့ NLD ကကြားပြင်းနဲ့လှုပ်တော်ကူစလဲဦးအောင်နိုင်ဦးကတော့ဒီလိုအမြင်ရှိနေပါတယ
်ဒီလိုပဲဆိုတော့ပဲတစ်ခါတော့ဖြစ်တာကြီးဆိုတော့ထိတဲ့ပေးတဲ့နေရာမှာတော့သူတို့ကောပါလေတောင်းစီမှာစန္ဒပြကြနေကြလို့မရဘူးဒီစန္ဒပြမဲ့သူတွေအားလုံးကလည်းပါဆိုတော့သူ့လမ်းကြောင်းတောင်းရတယ်အဲ့ဒါစပယ်တစ်ခါတော့သူ့လမ်းမှာသူဝစိုးရတဲ့ယူတဲ့စန္ဒပြဆိုတော့စစ်တပ်ထိတာကိုရဲထိတာကိုရတဲ့ကိစ္စပဲလေ
ကြားပြင်းနဲ့ဝန်ကြီးချုပ်ရဲ့ပြောဆိုမှုနဲ့ပတ်သက်လို့နိုင်ငံရေးလှိလာသုံးသပ်သူတောက်တာရမျိုးသိန်းကတော့အခုလိုသဘောထားမှတ်ချက်ပေးပါတယ
်ဒီလိုမျိုးမှတ်ချက်ဟာကျွန်တော်တို့သွားနေတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလမ်းကြောင်းနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့မြင်တယ်လက်ရှိပြည်သူလူထုရဲ့စာနာမဲနဲ့ပြည်သူလူထုကရိုးရိုးတင်မြောက်တဲ့အစိုးရလက်ထက်မှာဒီလိုမှတ်ချက်မျိုးကိုပေးတယ်ဆိုတာဒါဒီမိုကရေစီကြောင်းမြန်မယ်နောက်ဒီမိုကရေစီရဲ့အန်လေးရယ်ပဲဒီလိုပဲရှိရအနှစ်ပါရာဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့လွတ်လပ်စွာစီတန်းတဲ့လေခွင့်ဆိုတဲ့အခွင့်အရေးတွေအတွက်ကြီးမားတဲ့ချင်းချောက်မှုတစ်ခုပဲလို့မြင်တယ်။ဒီလိုမှတ်ချက်ပေးမှုပြောဆိုမှုနဲ့ပတ်သက်ပြီးတော့ပြည်ထောင်စုအစိုးရအနေနဲ့ဒီသက်ဆိုင်ရာဝန်ကြီးချုပ်ကို လိုအပ်တဲ့မဆုံးရဆစ်စီအရေးယူမှုတွေကိုမချက်မနေလုပ်ဖို့လိုအပ်တယ်လို့မြင်ပါတယ
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာဒီမိုကရေစီအခြေခံကောင်းမွန်လာလိမ့်မယ်လို့မျှော်လင့်နေကြပေမဲ့လည်းဆန္ဒဖော်ထုတ်မှုပေါ်မှာအရေးယူမှုတွေတားဆီးပိတ်ပယ်မှုတွေလှုပ်လှစွာပြောဆိုရေးသားခွဲပေါ်မှာကန့်သတ်မှုတွေပိုများလာတယ်လို့လူခုရေးစောက်ကြည့်လေ့လာသူတွေကနေဝေဖန်မှုတွေလည်းရှိနေပါတယ်ခင်ဗျာ။